စကိုင်းတိုင်းဒေသကြီးချောင်းဦးမြို့အနီးမှာဒေသခံကာကွယ်ရေးPDF တွင်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မိုက်တယ်တာဝါတိုင်းနဲ့ဖြက်စီခံရပြီးတဲ့နောက်အဲ့ဒီဒေသတွေဝိုင်းစစ်တပ်ကနေမြေရှင်လင်းရေးလုပ်တာမှာတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲတွေကြောင့်ချောင်းဦးမြို့ပေါ်မှာအသွားလာမရှိတိတ်ဆိတ်နေပါတယ်။စကိုင်းတိုင်းထက်ကဒဇယ်မြို့မှာတော့စစ်ကောင်စီက တာဝါတိုင်ကိုမိုင်းခွတ်ဖြက်စီးခဲ့ပြီးတဲ့နောက်စစ်တပ်နဲ့ PDF ကြားတိုက်ပွဲဖြစ်ခဲ့တာပါမိုင်းတဲကတော့စစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC ကရှယ်ယာပါတဲ့ဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်ပါတယ်အဲ့ဒီတာဝါတိုင်တိုက်ခိုက်ခံရတဲ့နေရာကိုစစ်ကောင်စီတပ်တွေသွားတဲ့အချိန်မနေ့စက်တင်ဘာလ16ရက်ကချောင်းမြို့နောက်ဘက်မှာဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ချောင်းမြို့ကန်တူးက
ငါရဲ့နေရာကကလစီရကလစီရကမိုင်းတာဝါတိုင်းအောက်ဘက်ခံရရပါဘူးလားအောက်ဘက်ခံရရတော့မနေ့လင်းတော့အဲ့ဒီစစ်တပ်ကအဲ့ဒီနေရာကိုသွားတာပေါ့နော်သူလည်းစစ်တောင်းလိုက်သွားတာဟုတ်သွားတဲ့နေရာ PDF ဖွဲ့ကဝမ်းပြီးတော့ဝါလို့ကြတာပေါ့တိုက်ပွဲဖြစ်ကြတာပေါ့အဲ့မှာရုပ်ရဲ့အနောက်ဘက်ပေါ်တယ်မှာသူတို့ဝါလောက်ကစားဖြစ်တာပဲစေနာကြီးတို့လောက်ကစားဖြစ်တာပဲနေရတယ်တော်တော်ပြစ်တယ်ဆက်တဲ့နိုင်ထိုးမှပြစ်တယ်အဲဒီနေ့တော့ကျွန်တော်ပြစ်တယ်တော့မရဘူးကျွန်တော်တို့ဟိုဘာကနေပြီးတော့ဒီကြောင်တော့အဲဒိုးဘက်ကစီပြင်းစင်းသွားကြတာတော်တော်များတယ်အာမျိုးတော့ဒီနေ့ဒါတော့ပြည့်တဲ့အချိန်မှာအကုန်လုံး6ဆက်သွားတာပေါ့
တိုက်ပွဲတွင် PDF ဘက်က9ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်က6ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်လူမှုကွန်ရက်မှာပြန့်နှံ့လာတဲ့ဗီဒီယိုတစ်ခုမှာတော့လူသေးအလောင်းနဲ့အနီးမှာအသက်20ကျော်မျိုးသားတူးကို6ဦး PDF ဗားဆိုပြီးအော်ဟစ်ခိုင်းပြီးတော့မှတ်တမ်းတင်ထားတဲ့ဗီဒီယိုပိုင်းကိုပြန်ပြီးတော့မျှဝေနေကြပါတယ်စစ်ကောင်စီဘက်က6ဦးတိုက်ပွဲနဲ့ပတ်သက်လို့တစုံတရာပြောကြတာမရှိသေးပါဘူးပြီးခဲ့တဲ့မေလ13ရက်နေ့ကစလို့စစ်တပ်နဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်6ဦးမျိုးအနီးကကျွော်ရီမှာစစ်တပ်ကမကြကနာဆိုသလိုဝင်ရှာနေပြီးစန္ဒပြခေါင်းဆောင်တွေနဲ့ CDM သမားတွေကိုဖမ်းဆီးတာတွေရှိခဲ့ပါတယ်တဆက်တည်းမှာပဲစကိုင်းတိုင်းတွေကဒဇယ်မျိုးကိုစက်တင်ဘာလ13ရက်လောက်ခရဲကစစ်တပ်ကအသွာလာတွေကန့်သက်ထားလိုက်တဲ့အတွက်ဒေသခံတွေအခက်တွေ့နေပါတယ်ဒီကနေ့စက်တင်ဘာလ18ရက်နေ့မှာတော့မနေ့6နာရီကနေည6နာရီထိသွာလာခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်အခုလိုကန့်သက်နေတာနဲ့ပတ်သက်လို့ဒဇယ်ဒေသခံတူက
ဟိုညောညာရောဟိုအခုမှမနေ့နေ့ဆွေးရလေဟိုနေ့ကညောညာအောင်မဆွေးရဘူးဟိုကဟိုလေအသာရှဲနေတဲ့ဇပားဟောတာအော်ပြီးတော့သူကအဲတကယ်ဘင်းပိုင်းမှာစောက်ပြီးတော့ရန်ဒီဘုံထွက်လာခဲ့လေလိုက်တာကိုဘေးကလည်းတော့ပြီးမဟုတ်ဘူးကျွန်တော်တို့ဒီကိစ္စကဒီဝင်မထားတဲ့လူကြီးကဖြစ်တယ်လို့သာတော့ပေါ့အခုကတော့မနေ့6နာရီကနေ6နာရီကြီးတွေ့ကျော်နည်းနည်းတော့တော်သွားလေပါဗျာလူတွေကိုဒုက္ခပေးရပါဗျာတခုလူပြောရရင
်ကိုဘေးရောကထင်းကျုပ်တဲ့အနေနဲ့စတေးအထုံထုတ်ပြန်ထားတဲ့မြို့နယ်တွေထဲမှာဒဇယ်မြို့နယ်မပါဘူးလို့ဒေသခံတွေကပြောပါတယ်ဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ပွားနေတာစစ်ကောင်စီလိုလားသူတွေအသက်ခံရတာဆက်သွယ်ရေးတာဝါတိုင်တွေဖျက်ဆီးခံရတဲ့အတွက်အခုလိုကန့်သက်တာဖြစ်နိုင်တယ်လို့ဒေသခံတွေကထင်မြင်ကြပါတယ်စစ်ကောင်စီကကန့်သက်ထားစီမှာအပြင်ထွက်သူတွေကိုစစ်တပ်ကဖမ်းဆီးတယ်လို့ဒေသခံတွေကပြောပေမဲ့ဒီချာဒီမပြုတ်နိုင်ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒဇယ်မျိုးမှလူသိမ်းတဲ့ချီလမ်းပေါ်တွေဆန္ဒပြခဲ့ကြပါတယ်စစ်တပ်ကပြစ်ခတ်ဖြိုခွင်းပြီးတဲ့နောက်ဒေသကာကွယ်သူတွေကဒေသလိုတူမီတဲ့နယ်တွေနဲ့ပြန်ပြီးတော့ခုခံတိုက်ခိုက်ကြတာဖြစ်ပါတယ်ခင်ဗျာ